ကက်သလစ်ဘာသာဝင်တို့အထွတ်မြတ်ထားရာပြင်သစ်နိုင်ငံက Notre Dame Cathedral ဘုရားရှိခိုးကျောင်းကြီးမိလောင်ပျက်စီးသွားတဲ့အတွက်သူအင်မတန်စိတ်ထိခိုက်ရတယ်လို့ပုပ်ယဟန်မင်းကြီး Francis ကပြောလိုက်ပါတယ်။ပြင်သစ်လူမျိုးတွေအမျက်တနှုတ်ထားကြတဲ့ဘုရားကျောင်းကြီးကို၅နှစ်အတွင်းပြန်လည်ပြင်ဆင်မယ်လို့သမ္မတ Emmanuel Macron ကလေအင်ဂါနေကဂရုပြုပါတယ်။ဒီမူလထက်ကိုပို့ပြီးတော့လှပအောင်ပြင်ဆင်မယ်လို့သမ္မတမာခရွန်ကပြောထားပေမဲ့သမိုင်းဝင်အစအဦးကြီးကို၅နှစ်အတွင်းပြင်ဆင်ဖို့အခက်အခဲတွေရှိနိုင်တယ်လို့ကြံကြင်သူတွေကပြောကြပါဗျ။ VOA သတင်းတောက်ဇလာဒီကာဟုတ်သတင်းပေးပို့ထားတာကိုအခြေခံပြီးမဆုမြတ်မွန်ကတင်ပြပါမယ်ရှင်
။နှစ်ပေါင်း၈၀၀ကျော်သက်တမ်းရှိတဲ့ပါရီမြို့တော်က Notre Dame Cathedral ဘုရားကျောင်းကြီးဟာပြင်သစ်နိုင်ငံအတွက်သမိုင်းဝင်ဖြစ်ရုံနဲ့မကကက်သလစ်ဘာသာဝင်တွေအတွက်လည်းဘာသာရေးအရအင်မတန်တန်ဖိုးထားကြတဲ့အစအဦးကြီးဖြစ်ပါတယ်။ကက်သီဒရယ်ဘုရားရှိခိုးကျောင်းကြီးတနင်္လာနေ့ကမိလောင်ပျက်စီးခဲ့တဲ့အတွက်သူအင်မတန်စိတ်မကောင်းဖြစ်ရတယ်လို့ပုပ်ယဟန်မင်းကြီး Francis ကဒီကနေ့ပြောကြားလိုက်ပါတယ်။မိလောင်စဉ်အတွင်းဘုရားရှိခိုးကျောင်းကြီးတစ်ခုလုံးပျက်စီးမသွားအောင်တပ်စွန့်ဆန်ဖျားကာကွယ်ခဲ့သူတွေအားလုံးကိုကက်သလစ်အသင်းတော်တစ်ခုလုံးကကျေးဇူးတင်နေတယ်လို့လည်း Vatican က St. Peter's ရှင်ပြန်မှာဒီကနေ့ပြုလုပ်တဲ့ဝတ်ပြုဆုတောင်းပွဲမှာပုပ်ယဟန်မင်းကြီးကပြောကြားခဲ့ပါတယ်
။ Cari fratelli e sorelle sono rimasto adorato.
Notre Dame Cathedral ဘုရားကျောင်းကြီးမိလောင်ခဲ့တဲ့အတွက်ပါရီကကက်သလစ်ဘာသာဝင်တွေပြည်နှစ်ပြည်သူတွေအားလုံးနဲ့ထပ်တူဝမ်းနဲ့ကြည်ကွယ်ရပါတယ်။ဘုရားကျောင်းကြီးတစ်ခုလုံးမိလောင်ပြကြမသွားအောင်ကာဝေခဲ့သူအားလုံးကိုကျေးဇူးတင်ပါတယ်။အသင်တို့ကိုမဲတော်မာယာကောင်းချီးပေးပါစေ
။မိလောင်ပျက်စီးသွားတဲ့ဘုရားရှိခိုးကျောင်းကြီးကိုပြန်လည်ပြင်ဆင်ရေးလုပ်ငန်းတွေချောချောမွေ့မွေ့ဖြစ်စေဖို့လည်းပုပ်ယဟန်မင်းကြီးကဆုတောင်းပေးခဲ့ပါတယ်။17ရာစုကစပြီးနှစ်ပေါင်း100နီးပါးကြာအောင်တည်ဆောက်ခဲ့တဲ့ Notre Dame Cathedral ဘုရားကျောင်းကြီးတင်းနှင်းလာနေတုန်းက15နာရီလောက်ကြာအောင်မီးလောင်ကျွမ်းခဲ့တာပါဒါပေမဲ့နီးငြိမ်သွားပြီးတဲ့နောက်ထွက်ပေါ်လာတဲ့ပုံတွေကြောင့်တော်တော်များများစိတ်သက်သာရရှာခဲ့ကြပါတယ်ဝတ်တစ်ချသားတွေနဲ့ဆောက်ထားတဲ့ခေါင်းမိုးပိုင်းနဲ့ခေါင်းကျွန်းပျက်စီးသွားပေမဲ့ကြောက်တုံးတွေနဲ့တည်ဆောက်ထားတဲ့ဘုရားကျောင်းကိုယ်တော်ပိုင်းကတော့မပြတ်မစီကျန်နေပါတယ်မီးလောင်ပြီးတဲ့အကြမှာပဲ Notre Dame Cathedral ဘုရားရှိခိုးကျောင်းကြီးကိုပြန်လည်ပြင်ဆင်ဖို့အလှူငွေထည့်ဝင်မယ်လို့ကတိပြုထားကြတာဒေါ်လာတန်း800ထက်မနည်းရှိပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကလည်းဘုရားကျောင်းကြီးကို9နှစ်အတွင်းမူလထက်ပိုလှအောင်ပြင်ဆင်တည်ဆောက်မယ်လို့ကတိပြုခဲ့ပါတယ်
။ Nous rebâtirons la cathédrale Notre-Dame plus belle encore.
Notre Dame Cathedral ဘုရားကျောင်းကြီးကိုပိုပြီးလှအောင်ပြန်လည်တည်ဆောက်သွားမှာပါ။9နှစ်အတွင်းမှာပြီအောင်ပြင်ဆင်ကြပါတယ်။ကျွန်တော်တို့လုပ်နိုင်ပါပါ။
73ရာစု Gothic အနုပညာလက်ရာတွေအပြည့်နဲ့ဘုရားကျောင်းကြီးကိုပြန်လည်ပြင်ဆင်တည်ဆောက်ဖို့ဆယ်စုနှစ်နဲ့ချီကြာနိုင်တယ်လို့ကြွမ်းကျင်သူတွေကတော့ပြောပါတယ်။ Strasbourg မြို့ကခေတ်လက်ခေတ် Gothic လက်ရာ Cathedral ဘုရားရှိခိုးကျောင်းမွမ်းမံရေးကိုဦးစီးလုပ်နေတဲ့ကြွမ်းကျင်သူ Eric Fisher ကပြန်လည်တည်ဆောက်ရေးမလုပ်ခင်ပြင်ဆင်ဖို့တော့မှအချိန်လိုတယ်လို့ရှင်းပြပါတယ်။
Personnellement, je tablerais plutôt sur des décennies que sur quelques années en termes de travaux.
Je pense que c'est une bonne chose à faire. Je pense que c'est une bonne chose à faire. Je pense que c'est une bonne chose à faire. Je pense que c'est une bonne chose à faire. Je pense que c'est une bonne chose à faire. Je pense que c'est une bonne chose à faire. Je pense que c'est une bonne chose à faire. Je pense que c'est une bonne chose à faire. Je pense que c'est une bonne chose à faire. Je pense que c'est une bonne chose à faire.
သမိုင်းဝင်အစအဦးတွေကိုပြင်ဆင်တဲ့နေရာမှာကျွမ်းကျင်ပညာတွေလက်သမားတွေရောင်းစုံမှန်ကူခွဲလုပ်သူတွေကိုရှာရတာကစိန်ခေါ်မှုဖြစ်တယ်လို့ဗြိတိန်ပြည်သူ့ကပညာရှင် Francis Mott ကပြောပါတယ်ဗြိတိန်ကဝင်းဆာနန်းတော်ကြီး1962ခုနှစ်မှာမိလောင်ခဲ့ပြီးတဲ့နောက်ပြင်ဆင်ခဲ့တဲ့ပြည်သူ့ကတယောက်လည်းဖြစ်ပါတယ
် The supply of craftsmen with the skill to work so much stone so much timber so much lead so much glass for the windows
လောလောဆယ်ရောဘတ်တိုက်တစ်ခုလုံးမှာသစ်သားတွေကြောက်တုံးတွေမှန်တွေခဲတွေကိုလက်ရမြောက်လို့ကျွမ်းကျင်ကျင်လုပ်နိုင်သူတွေရှာနိုင်ဖို့ကစင်ခေါ်မှုဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါတွေမကပါဘူး။အင်တန်ဟိုကြီးမားတဲ့ပစ္စည်းကြီးတွေကိုကင်တွယ်ပြင်ဆင်နိုင်မဲ့သူရှာဖို့ကလည်းအခက်အခဲရှိနိုင်ပါတယ်
။ပြင်သစ်နိုင်ငံရဲ့သမိုင်းဝင်ပြင်သစ်လူမျိုးတွေအမျက်တနှိုးထားတဲ့ Notre Dame Cathedral ဘုရားကျောင်းကြီးကိုမူလပုံစံအတိုင်းပြန်ဆောက်တဲ့တယ်လို့အလေးထားပြောနေကြသူတွေလည်းရှိပါတယ်။ဒါပေမဲ့ဘုရားရှိခိုးကျောင်းကြီးကိုနောက်နှစ်ပေါင်း800ခန့်နိုင်အောင်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း800လုံးကအသုံးပြုခဲ့တဲ့ပစ္စည်းတွေနှီးပညာတွေအတိုင်းသုံးတာထက်ခင့်နဲ့ညီတဲ့နှီးနဲ့ပစ္စည်းတွေကိုလည်းသုံးဖို့လိုတယ်လို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်